စီယေပတိပခသင်းမာလေးဆဲရခိုင်ပြည်နယ်မှာပြစ်ခတ်မှုတွေကြောင့်ရိုဟင်ဂျာ၅ဦးထက်မနည်းသေဆုံးပြီးတန်ရာရရှိသူသေဆုံးလက်ရှိခဲ့တဲ့ကြောင်းပြောပြပေးပါမှာကျွန်တော်နိုင်ကွင်းအိမ်မှာညမဆောရမိတ်ထုတ်စားတဲ့မင်းပြမျိုးတဲ့ပြစ်ခတ်မှုကြောင့်ရိုဟင်ဂျာမွတ်စလင်အမျိုးသားတုံးဦးသေဆုံးခဲ့သလိုပူရီတောင်မျိုးနဲ့စိုက်ပွဲမှာလည်းသေဆုံးသူတချို့ရှိခဲ့ကြောင်းဒေသခံတွေကပြောပါတယ
င်းကမင်းကချောင်းပေါ့နော်အဲချောင်းလေးတွေကစက်လက်နဲ့လာတော့ဘွားစကြောင်းနေပြီးတော့ပြစ်လိုက်တာစကြောင်းထွက်တဲ့အချိန်နဲ့ပေါ့ဟိုသူတို့လာတဲ့အချိန်နဲ့ပေါ်တိကျပြီးတော့တွေ့ပြီးတော့ပြစ်လိုက်တာအကုန်တည်တယ်ဘူးဆေးရုံမဟုတ
်ဒီပြစ်ခတ်မှုဖြစ်ပြီးလုံချုံရေးဖွဲ့ကနေဖန်ငါရှာထွက်တဲ့မင်းပြမြုပ်ခံသုံးဦးကိုလည်းလေဒီစည်းပေါ်ကနေဖန်စီထားတယ်လို့ဒီနယ်လှုပ်စော်ကိုဆိုလဲဦးလှတ်သိန်းအောင်ကပြောပါတယ်
မနေ့ကဟိုရခိုင်သားလေးပြည်အောင်ဒီလိုညံနေဟာသူ့ထွက်တဲ့အချိန်မှာဒီလိုနဲ့ပြည့်သွားလို့ဖမ်းတော့တာကသူတို့အဲဒီကမှရောင်းနေပြီဆိုကြတယ
်သမတော်ကတော့ရခိုင်ပြည်နယ်တွင်းလုံချုံရေးချင်နေရညံမထွက်ရမိတ်ပုံမှတစ်လေးလေးကိုထုတ်ပြန်ထားတာဖြစ်ပြီးတာမြင့်မိတ်ထုတ်ပြန်ထားတဲ့နေမြေတွင်ဝင်ရောက်လာတဲ့ဆက်လီနစီကိုလုံချုံရေးဖွဲ့ကယက်တခိုင်းစဉ်ယက်တမှုမရှိဘဲမောင်းနှင်ထွက်ပြေးလို့ချောင်းလှပြစ်ခတ်ဖမ်းဆီးခဲ့ရကြောင်းသတင်းထုတ်ပြန်ထားပါတယ်ပြကမှုကြောင့်ပင်ကလေးမျိုးသား၃ဦးသေဆုံးကြောင်းလည်းပြောဆိုထားပါတယ်။ရိုဟင်ဂျာဆိုတဲ့၃နှုန်းကိုတရားဝင်အသိမှတ်မပြုတဲ့မြန်မာအာဏာပိုင်တွေကတော့ပင်ကလေးဖြစ်ရည်ညွှန်းပြောဆိုလေးရှိပါတယ်။မနေ့ကတနင်္လာနေ့တုန်းကလည်းဘူတီတောင်မြို့နယ်စံကြီးဝေကျေးရွာအုပ်စုရှိပြင်းရှိမွတ်စလင်ကျေးရွာနဲ့တမိုင်းကျော်ကွာမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့စိုက်ပွဲဖြစ်ပွားမှုဖြစ်စဉ်မှာဒေသခံရွာသား၂ဦးသေဆုံးခဲ့ပြီး၃ဦးတန်ရာရရှိခဲ့တယ်လို့စံကြီးဝေရွာသားအရော်ဂူလာကပြောပါတယ်။
ကျွန်တော်တို့ဒီကောင်ကိုအုံစုကစိုက်ကြောင်းတကောင်းလာပြီးတော့ဘော်ဒါဆင်းပြီးတော့လူစင်းရက်ခေါ်ရတယ်ကျွန်တော်လူမျိုးမကလေးလူမျိုးတွေကိုဘော်ဒါခေါ်ရတယ်စင်းရက်ကိုမြတ်တွေပါဒီချင်းလိုက်တယ်မိုင်းတွေပါဒီချီလေပေါအောင်အဲ့ဒါလူချက်နေတယ်ကဲပြီးသွားနေတဲ့အချိန်မှာဘုပ္ပေဒီပြေးကြတာမှပြည်အလင်းမှာကြောက်ရတယ်ကျွန်တော်လူမျိုးတွေမရောက်ချွားပြီးအရောက်တယ်ရတယ်စင်းရက်ကပြန်ရောက်လာပြီ
တိရခန်တွေကတော့မြန်မာစစ်တပ်ကနေရွာသား15ဦးကိုအထာနမအဖြစ်ခေါ်ဆောင်သွားစဉ်တိုက်ပွဲတွင်ဂျားညက်သေဆုံးတာလို့ဆိုပါတယ်။စံညိဝေကျေးရွာရွာသားတွေသေဆုံးမှုနဲ့ပတ်သက်ပြီးတမတော်ပြောခွင့်ရဗိုလ်ချုပ်စုံမင်းထွန်းကအခုလိုပြောပါတယ်
။ဘူးကြီးတော်ရောက်ခဲ့ပြင်းရှည်ကျေးရွာမှာဒီလိုမနေ့ကညနေ 9:15 လောက်မှာလက်နက်ငယ်စားနဲ့ကြားလို့မလို့တပ်ကနေသွားရောက်စစ်ဆေးတယ်။အဲ့ဒီမှာပြင်းလေး2ဦးသေဆုံးနေတယ်။တဦးကတော့ဒဏ်ရာပြင်းထန်ပြောကြသတိမြင့်နေတာတွေ့ရတယ်။အဲ့လိုတမတော်သေးုံပါတက်ရောက်ပြောကြကုသမှုခံယူနေတယ်အဲ့ဒီဒဏ်ရာရတဲ့ပင်ကလေးရဲ့ပြောကြကြသူတို့နွားကြောင်းနေတဲ့အချိန်ကအေးရလက်နဲ့ငယ်နဲ့ပြစ်သွားတာလို့ပြောတယ
်တမတော်ရဲ့ဆွဆွဲချက်ပေါ်မှာအေးပြောခွေရခိုင်ဒုက္ခကအခုလိုညင်းဆိုပါတယ
်ဒါမြန်မာစစ်သားကဒါသူတို့ကျူးလွန်နေစစ်ရသွားမှုတွေကိုဒါဖုံးပွေဖို့အတွက်ဒါတစ်ဖက်ကိုလာပြီးတော့ဆွဆွဲတာလို့ဖြစ်တယ်ဟိုတကယ်အဖြစ်မှန်ကတော့အဲ့ဒီအင်ရှင်ရွာကရွာသား30ကျော်လောက်ကိုမြန်မာစစ်တပ်ကနေပြီးတော့ဒါပို့တာခိုးသွားတယ်လို့သိရတယ်တို့ရင်းမှာတိုက်ပွဲဖြစ်တဲ့အချိန်မှာအဲ့လူတွေတန်ရာရတာ
အောက်တိုဘာလ6ရက်ဒီကနေ့မနေ့ပိုင်းမှာလဲရေတိတ်တောင်မြို့နယ်မယူမြစ်ကရေတပ်တင်မောကနေပြစ်ခတ်လို့မယူကန်းနောက်ဘက်ချမ်းကပြင်းရှည်ချေးရွာအုပ်စုကရွာသားသုံးဦးသတ်မှတ်တန်ရာရရှိသွားကြောင်းချေးရွာအုပ်ချုပ်ရေးမှူးသူကပြောပါတယ
်ကျွန်တော်တို့ဒီပြင်းရှည်ချေးရွာအုပ်စုကိုဒီနေ့မနေ့ခဏနာရီ30မှာဒီ6နာရီ40ဒီတနာရီကျော်ပတ်ဝန်းကျင်သူတို့ဒီဒီဆက်ပြတ်ကြပါလေခင်ဗျာအဲ့ဒီဒီမှာကျွန်တော်တို့ပြောင်းကြည့်ပါကဥမောဆိုအဘကရေးစေချင်တဲ့တရားရတာကညာနယ်ဘေးမှာနှချက်ပြီးတော့ရခင်ဗျာနောက်ဒီဥအောင်ပန်းစဉ်ဆိုတဲ့တန်ခေါ်စဉ်နိုင်နိုင်သာသာသူတို့မှလည်းလက်နဲ့ကြည့်အစစိန်တော့တာကြီးချင်းဆက်ရင်တော့တာကတော့ဥမောဆိုတိုက်ချင်းစီချင်တဲ့ဘောကသူကတော့ဇေဒီကိုဆက်ရင်ကိုရောက်တော့တယ်
မနေ့ကလည်းရေသတင်းမောကနေပြေခတ်မှုကြောင့်ကံပြင်းကျေးရွာသားတို့လက်နဲ့ကြီးထိမှတန်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဇေယျပိုင်းတွင်းမှာရတိတောင်မြို့နယ်ကြောက်တန်းတိုက်နယ်ဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့စိုက်ပွဲပြင်းထန်ဖြစ်ပွားခဲ့ပြီးထိခိုက်မှုတွေရှိနေတာကြောင့်မြန်မာစစ်ရေးရင်ကနေမယူမြစ်ပေါ်ပြေခတ်မှုတွေလှုပ်ဆောင်နေတယ်လို့လည်းအေးရခိုင်လက်နက်ကိုင်ဘက်ကစွပ်စွဲထားပါတယ်။အောက်တိုဘာလ3ရက်မှာတော့မင်းပြားနဲ့ရတိတောင်မြို့နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲတွေရက်စက်ဖြစ်ပွားနေပြီးထောင်နဲ့ချီတဲ့ဒေသခံရွာသားတွေကလည်းနေရက်ကနေတိမ်းရှောင်နေရပါတယ်။ကျွန်တော်နိုင်ကုန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်။